ခုတော့ကမ္ဘာ AIDS နေနဲ့ရောဂါပျောက်ကင်းအောင်ကုသနိုင်မယ့်အလားအလာကိုကျွန်တော်တို့ကြည့်ကြရအောင်ပါ HIV ကူးစက်နေသူတွေ AIDS နဲ့ဆက်နွယ်တဲ့ရောဂါတွေကြောင့်သေဆုံးသူတွေကိုထောက်ပံ့အားပေးတဲ့အနေနဲ့နှစ်စဉ်ဒီဇင်ဘာလ1ရက်နေ့ကိုကမ္ဘာ AIDS နေ့အဖြစ်သတ်မှတ်ကျင်းပကြပါတယ်HIV ကိုကုသနိုင်ရေးအတွက်ကာလရှည်ကြာစ조사နေကြပေမဲ့အခုချိန်ထိကုသနိုင်တဲ့ဆေးရှာမတွေ့သေးပါဘူး။ဒီအကြောင်း VOA သတင်းတော့ Laurel Bowman သတင်းပေးပို့ထားတာကိုကိုစော်ဝင်းလိုင်ကဆက်ပြီးပြောပြမှာပါ
။ကမ္ဘာတဝန် HIV ရောဂါပိုးကူးစက်နေသူ38တန်းလောက်ရှိပါလေ။ဒီရောဂါပိုးကိုစတင်ဆန်းသပ်တွေ့ရှိခဲ့တဲ့1984ခုနှစ်ကစလို့ HIV ဒါမှမဟုတ် AIDS နဲ့ဆက်နွယ်တဲ့ရောဂါတွေနဲ့သေဆုံးခဲ့သူ36တန်းအထိရှိလာခဲ့ပါပြီ။နှစ်စဉ်ဒီဇင်ဘာလ1ရက်နေ့တိုင်းမှာကမ္ဘာ AIDS နေ့အဖြစ်သတ်မှတ်ပြီးတမိုင်းမှာသေဆုံးမှုအများဆုံးဒီကရောဂါကြီးတိုက်ဖျက်နိုင်ရေးအတွက်စင်ကျင်သုံးသပ်ကြလိမ့်ရှိပါတယ်။ဒေါက်တာ Chloe Hawking ဟာလန်ဒန်မြို့ Queen Mary တက္ကသိုလ်ကပါမောက္ခတဦးဖြစ်ပြီး HIV ရောဂါအကြောင်းကာလရှည်ကြာလေ့လာနေသူတဦးလည်းဖြစ်ပါတယ်။
11 places where treatment is not free.
လက်ရှိကမ္ဘာကြီးရဲ့အခြေအနေကရှိသူနဲ့မရှိသူဆိုပြီးကွဲပြားနေတာပါ။ဒီရောဂါကိုအခနဲ့ကုသခွင့်မရပါဘူး။ဒီပညာကလည်းအရင်ဟောင်းနှံနေသေးတယ်။ HIV ဆိုးကျိုးတွေကလည်းများမယ်ဆိုတဲ့နေရာတွေကလူတွေကအခြေအနေသိပ်မကောင်းလာပါဘူး။ကုသမှုမရရင် HIV ဟာလူအသက်ကိုသေစေနိုင်တဲ့ရောဂါဖြစ်ပါရဲ
့။ HIV ကူးစက်ခံထားရပေမဲ့ထိရောက်တဲ့ကုသမှုရရှိထားသူတွေဟာတခြားလူတွေကိုရောဂါပိုးပြန်မကူးစေနိုင်ဘူးလို့ကျွမ်းကျင်သူတွေကပြောပါတယ်။ကမ္ဘာတဝန် HIV ကူးစက်ခံထားရသူရဲ့50ရာခိုင်နှုန်းကျော်ဟာအမျိုးသမီးတွေဖြစ်ပြီးအဲ့ဒီထက်ကတိတက်သမ3တန်းဟာကိုယ်ဝန်ရှိလာကြမယ်လို့ခန့်မှန်းကြပါတယ်။ထိရောက်တဲ့ကုသမှုတွေကနေမွေးဖွားလာမဲ့ရင်သွေးငယ်တွေကိုရောဂါမကူးစက်အောင်တားဆီးနိုင်တယ်လို့ဆိုပါတယ်။ဒေါက်တာ Hawking ဟာကမ္ဘာလုံးဆိုင်ရာ HIV ရောဂါပိုးကိုရေရှည်ထိန်းထားနိုင်တဲ့ဆေးပေါ်လာရေးဥဆောင်ကြိုးပမ်းခဲ့သူတူဖြစ်ပြီးနောက်လာတဲ့ကြိမ်ထိုးရတဲ့ဆေးတွေပေါ်နေပြီလို့သူကပြောပါ
တယ်။ a year for someone with HIV and that's very
ကျွန်မနေတဲ့နေရာမှာဆိုရင် HIV ကူးနေသူတဦးအနေနဲ့တစ်နှစ်ကို6ကြိမ်ကုသရတာမျိုးရှိနေပြီဖြစ်တာမို့တစ်နှစ်မှာ365ရက်ကုသရတာနဲ့အများကြီးกว่าချပါတယ်။ဒါကြောင့်ဒါဟာထူးခြားပြောင်းလဲလာတဲ့ကုသမှုမျိုးဖြစ်ပါတယ်
။အမေရိကန်ကသူ့တည်တီတွေကတော့ HIV ရောဂါသည်တွေအနေနဲ့ဆေးတောက်ဆရာမလို့ပဲရောဂါပိုးကိုကိုယ်ခံအားတက်တက်နဲ့ခုခံနိုင်တဲ့နည်းတွေကိုလေ့လာပြီးကုသနိုင်မယ့်နည်းလမ်းကိုရှာနေကြပါတယ်။ဘော့စတန်မြို့ကဒေါက်တာဘရုစ်ဝေါ်ကာဟာ HIV ဝေဒနာရှင်တွေကိုနှစ်ပေါင်း40လောက်လေ့လာနေတဲ့သိပ္ပံပညာရှင်ဆရာဝန်တစ်ဖြစ်ပါတ
ယ်။ချိုးလူနာတွေက HIV ကိုသူတို့ကိုယ်ခံအားနဲ့တင်ဓာတ်ဆီးနိုင်တာကိုတွေ့ရပါတယ်။ဒါကြောင့်အဲ့ဒီလိုဘာကြောင့်ဖြစ်ကြလဲဆိုတဲ့ဘက်ကိုဦးတည်ပြီးတော့ကျွန်တော်တို့သုတေသနလုပ်ဖို့ဖြစ်လာခဲ့ပါတယ်
။ Lauren Wellingbach ဟာအဲ့ဒီလိုဖြစ်နေတဲ့ဝေဒနာရှင်တဦးပါ1992ခုနှစ်မှာသူမမှာ HIV ဖြစ်နေကြောင်းစမ်းသပ်တွေ့ရှိခဲ့ပေမဲ့ရောဂါလက္ခဏာမပြခဲ့ပါဘူ
းရောဂါဖြစ်နေတဲ့29နှစ်တာကာလတခြားလုံးမှာကျွန်မဆေးလုံးဝတောက်ဆရာမလိုခဲ့ပါဘူးဒီအတွက်ကျွန်မဝမ်းသာရပါတယ
်ဒေါက်တာဝေါ်ကာနဲ့လကွန်းသုတေသနဌာနကပညာရှင်တွေကတော့ဒီနေ့မှာ HIV ရောဂါကိုပျောက်ကင်းအောင်ကုသနိုင်တဲ့ဆေးတွေ့လာမယ်လို့ညွှန်လင်းနေကြပါတယ
်ကျွန်တော်တို့မျှော်လင့်ထားတာကတော့ HIV ကူးနေတဲ့သူတွေအနေနဲ့အချို့ယောဂသည်တွေမှာတွေ့ရလို့မျိုးသူတို့မှာဖြစ်နေတဲ့ယောဂပြင်းထန်မှုအမတန်ရော့နေပြီးတခြားသူတွေကိုကူးစက်နိုင်တဲ့ပမာဏမရှိတော့တဲ့အဆင့်ရောက်လာအောင်ဝေဒနာတွေရဲ့ကိုယ်ခံအားကိုထိန်းချုပ်ပြုပင်ပေးဖို့ဖြစ်ပါတယ်
။ဒါပေမဲ့ဒီလိုကမ္ဘာ AIDS နဲ့ကျင်းပတဲ့အချိန်မှာ HIV ယောဂဟာပျောက်ကွယ်မသွားသေးဘူးဆိုတာကိုအသိပေးနေတယ်လို့ဖြစ်နေပါတယ်။အများစုက COVID-19 ဘက်ကိုအာရုံစိုက်နေကြတာကြောင့် HIV စစ်ဆေးမှုတွေရောကြလာပြီးစမ်းသပ်မှုတွေလည်းရပ်တန့်ကုန်တာကြောင့် HIV အရေးကျွမ်းကျင်သူတွေနဲ့ဝေဒနာရှင်တွေအကြားစိုးရိမ်မှုတွေကြီးထွားလာနေပါတယ်ခင်ဗျ